ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ရခိုင်ပြည်နယ်မှာကိုဗစ်ကာယရောဂါကူးစက်မှုတစားစတိုးလာတာကြောင့်ဒေသခံပြည်သူတွေနေ့စဉ်စားသောက်ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်နေကြသလိုယောဂါကာကွယ်ကူးသရေးအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတဲ့အပေါ်စိုးရိမ်မိကြောင်းရခိုင်နိုင်ငံရင်အင်အားစုတွေကပြောပါတယ်။ဒါပေမဲ့ကာကွယ်ကူးသရေးအပိုင်းမှာရောပြည်သူတွေရဲ့စားနပ်ရိက္ခာအပိုင်းကိုပါမကြခင်ထပ်မံဖြည့်ဆည်းပံ့ပိုးသွားဖို့ရှိတယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကတုံ့ပြန်ပြောဆိုတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ပြည်တွင်းကလူအချင်းချင်းကိုဗစ်ကူးစက်မှုခံများဆတွေ့လာရတဲ့ရခိုင်ပြည်နယ်မှာအဓိကအားဖြင့်ကြောက်ဖြူမျိုးနဲ့စစ်တွေမျိုးတွေဟာကူးစက်မှုအများဆုံးဖြစ်နေပြီးကူးစက်ခံလူနာတွေနဲ့စောင့်ကြည့်လူနာတွေကိုထားဖို့နေရာအခက်အခဲဖြစ်လာသလိုကာကွယ်ကူသရေးဆိုင်ရာအသုံးဆောင်ပစ္စည်းအလုံးလောက်မရှိတာကလည်းစိုးရိမ်မှုကြီးတစ်ရပ်ဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ရဲ့ကြောက်ဖြူမျိုးနဲ့မဲဆန္ဒအမှတ်နှစ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးဆန်က VOA ကိုပြောပါတယ်
ဒီကံမှာအဆိုးဆုံးအတော့စစ်တွေနဲ့ကြောက်ရှူပါပဲတူနဲ့တူပူဆက်မှုတွေကနေ့စဉ်လိုရှိတယ်နေတာရှိတယ်ညတာရှိတယ်အဲ့တော့ဒီမှာကျွန်တော်တို့အဲ့ယောဂါမှုတွေ့တဲ့လူတွေကိုသားမဲ့နေရာကနည်းနည်းအခက်အခဲဖြစ်တော့တယ်အဲ့ကြောင့်မို့လို့စိတ်ညုံမှာမလုံလောက်တဲ့အတွက်အခုကျွန်တော်တို့ပညာရေးကောလိပ်မှာလေးပဲ quarantine လူနာတွေကိုထားတာရှိတယ်ခင်ဗျာအဲ့ကနေမှအခုမျိုးတော်ခမ်းမတော်ဘာတို့ကိုတောင်းမှအဲ့မှာဆက်မယ်ဆိုပြီးရင်လူရှင်တွေစီကလူငွေတွေကောက်ခံပြီးဒေသပါတွေအဲ့လိုလုပ်နေကြတာရှိတယ်ခင်ဗျာမျိုးတော်ခမ်းမတော်ကတော့ဆေးရုံနဲ့လေးနေတယ်ဆရာဝန်တွေကလည်းအလွေတကူလာလို့ရတယ်ဆိုပြီးတကယ်လို့တို့လာလို့ရှိရင်အဲ့နေရာကိုဆက်မယ်ဆိုပြီးရင်အဲ့နေရာကိုရွေးချယ်ပြီးညှို့ပြီးလောက်ထွက်လာတော့ခင်ဗျာနောက်ကျွန်တော်တို့ဒီမှာကျမရဲ့ဝန်ထမ်းတွေကတော်တော်စိုးရင်ရတယ်ဘာကြောင့်လဲဆိုတော့ရှင်းမရဘူးဝန်ထမ်းတွေကဒီလိုအပ်တဲ့ပစ္စည်းပစ္စည်းတွေမစုံဘူးပြီးပြီးဝတ်စုံဆိုလို့ရှိရင်တကြိမ်သွားပစ်ဆိုင်ပြီးရင်တကြိမ်အဲ့လေးရမှာခုကအဲ့လိုမဟုတ်ဘူးအကုန်လုံးပြည့်စုံအောင်မလုပ်နိုင်ဘူးဆိုတော့တရောက်ကိုစမ်းသပ်ပြီးရင်နောက်ပြောက်လဲအဲ့ဝတ်စုံနဲ့ပဲအဲ့လိုပဲပုံပြရတယ်ဆိုတော့ဝန်ထမ်းတွေမှလည်းပဲခက်ခဲတယ်ရှိပါတယ်လေဒီကတော့ပြည့်စုံအောင်နိုင်ငံတော်ကပိုင်းဖို့ပြင်နိုင်တော့ပို့ပြီးတော့မှာပါ
ကိုဗစ်ကူးစက်မှုကြောင့်ရခိုင်ပြည်နယ်မှာလူတွေနေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားတာပါဒီအမိန့်ရေရှည်လာရင်လူတွေနေစဉ်စားသောက်ရှင်သန်ရေးကိစ္စအခက်ကြုံလာမှာကိုစိုးရိမ်မိတယ်လို့စစ်တွေမျိုးကန်ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
်လူထုကြမှာကူးစက်မှုတွေများလာတယ်ဆိုတော့လူတွေကို stay home တမထတာကို stay home တမထထားတဲ့အတွက်ကြောင့်လူတွေကလည်းအလုတ်ကင်လုံးလုံးအဆင်မပြေတော့ဘူးအလုတ်ပိုင်းမရှိတော့ရင်ဝင်ငွေမရှိတော့ဘူးလေဝင်ငွေမရှိရင်ဒီကျွန်တော်တို့လူထုဒီဇဝတ်နေတဲ့အခက်အခဲရှိလာမှာကိုကျွန်တော်တို့ပို့ပြီးစိုးရင်လေဒီအစားအသောက်နဲ့ပဲတသက်ပြီးဆန်စီဆောင်ရုပ်အဲ့လိုပေါ်ဒီစကုံလေကျွန်တော်တို့ဒီမိဖို့ချုံပစ်တဲ့ကိုအစိုးရကထောက်ပံ့တယ်လို့ကျွန်တော်တို့ရခိုင်မှာမကြသည်ဘူ
းရခိုင်ပြည်နယ်ကပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုနားလည်ထားပြီးရခိုင်ပြည်နယ်အစိုးရကပြည်ထောင်စုအစိုးရနဲ့ချိတ်ဆက်ပြီးဒေသခံပြည်သူတွေရဲ့လိုအပ်ချက်ကိုအတက်နိုင်ဆုံးဖြည့်ဆည်းသွားဖို့ပြင်ဆင်ထားကြောင်းရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်တာယာရေးဝန်ကြီးဦးဝင်းမြင့်က VOA ကိုရှင်းပြပါတယ်
။ကိုဗစ်ကာလဟိုအစပိုင်းကတည်းကပဲဟိုတော့လက်လုံလက်စားတွေအတိဒုက္ခရောက်နိုင်ရဲ့အဲ့လူစင်းတွေကောက်ခံထားလို့ရှိပါတယ်။ဒီဒန်းစားတွေကိုအတိကဦးစားပေးပြီးတော့ကျွန်တော်တို့ဟိုဖြန့်ဝေသွားမှာဖြစ်ပါတယ်။ပြီးဆောင်ရတဲ့အခါမှာဈေးစကားတွေကတော့မြန်မာအကုန်ချများတဲ့အတွက်ကြောင့်အခုကတော့ငွေကြီးပဲထောက်ပန်းလာဖြစ်ပါတယ်ဒါနှစ်ကြိမ်ရှိပါပြီတိန်ထောင်ရင်2000လုံးလမ်းမပြီးပြီပေါ့နော်အခုတော့ဘယ်လောက်ပန်းပိုးလာမလဲတော့သိသိဘူးပေါ့ဒါတက်ချက်ပြီးတော့တင်ထားတယ်အားလုံးဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပန်းပိုးရမယ်ချီဆန်ဒန်းစာ3သိန်းကျော်လောက်ရှိတယ်နောက်ပြီးတော့စက်မရေးဝန်ကြီးဌာနကဈေးဝယ်နဲ့ဆက်ဆက်ပစ္စည်းတွေပေါ့နော်ပုံမှန်ထောက်ပန်းပေးနေပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကရခိုင်ပြည်နယ်အတွက်စားနပ်ရိက္ခာလမ်းကြောင်းပြတ်တောက်မှုမရှိအောင်တာဝန်ယူမယ်လို့ဝန်ကြီးချုပ်ဦးညင်ပုအပါအဝင်ဆေးပညာရှင်နဲ့စေတနာဝန်ထမ်းတွေပါဝင်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်ပြောဆိုထားတာပါ။ဒါပေမဲ့ကာယောဂအခြေအနေကြောင့်ညမထွက်ရပုံမှန် 144 အမိတ်ပါဝင်ရခိုင်ပြည်နယ်တွင်အသွားလာကန့်သတ်ပိတ်ပင်မှုတွေကမြို့တစ်ခုနဲ့တစ်ခုကျေးရွာတွေအချင်းချင်းကြားမှာပြေးဆွဲတဲ့ဘတ်စကားတွေစက်လီရည်ရင်တွေမရှိတော့ပဲစားတော့ကုန်ဝယ်ယူဖို့အခက်အခဲဖြစ်လာသလိုအချို့ဆိုင်တွေပိတ်ထားပြီးစားစီဒဗလင်းဆိုရင်အရင်က1000ကျပ်ကနေအခု1500ကျပ်နှုန်းမိုဘိုင်းဖုန်းကတ်တယူနစ်ကို1500အထိဈေးနှုန်းတွေတက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ